ပြည်ထောင်စုနိုင်ငံမှာတနင်္ဂနွေကကျင်းပတဲ့ပထမကြော်သမ္မတရွေးကောက်ပွဲနောက်ဆုံးမေးရလက်တွေ့အရလယ်လက်ဝါတီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံသူရှေ့ပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့မြို့သားရေးဝါတီမရင်းလက်ဖန်တို့နဲ့ဦးစလုံးတရားမှမဲ့ပြတ်တဲ့အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်အတွင်းမှာကြော်ပြရွေးကောက်ပွဲကိုကျင်းပဖို့ရှိပါတယ်။တနည်းအတွင်းဒီပြည်ထောင်စ နီးကလေးလေးညာတော့ကအောင်မဆန်ဆွေးမှုအထွန်းမှာပြောဆိုသွားခဲ့တယ်လို့တိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သူလူမျိုးတွေလူမျိုးဖို့အချိန်တန်ပြီလို့ဆိုပြီးသူ့ပေါ်ထောက်ခံသူတွေကိုပြောဆိုသွားခဲ့ပါတယ်ခေတ်ပြည်သူနိုင်ငံတပိုင်းမှာတော့အစိုးရနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့သူတူတူတပိုင်းနေရာမှာဝင်ရွေးခံတာဟာဒါပြပဆုံးချိန်ဖြစ်ပြီးတော့နိုင်ငံရေးအစိုးရကိုစန့်ကျင်စိတ်ရှိကြတဲ့သူတွေများပြားလာတာကိုပြီးပေါက်ထုတ်ပြနေပါတယ်ပြည်သူနိုင်ငံအနေနဲ့ဒီဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ရဲ့ကနေဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမဂ္ဂဖြစ်လာတယ်လို့မျိုးတိကျခွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မှလားဆိုတာဟာနောက်ဆုံးရွေးကောက်ပွဲရတဲ့အပေါ်မှာပူတည်နေတာဖြစ်ပါတယ်ပြေဝင်မဲရတဲ့တွေအရာမစ္စတာဘက်ကူကမဲဆူဆူပေါင်းရဲ့23.8%ရာခိုင်နှုန်းကိုအတန်းရခဲ့ပြီးတော့ဒရင်းလဖန်က17.5%ရာခိုင်နှုန်းအတန်းရထားတာပါမဲပေးခွင့်ရှိသူတကယ်သားတွေက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပါတယ်မဲအများစုကိုအပြတ်နဲ့အသက်အလိုက်ရတဲ့သူကသာသမရအဖြစ်ရွေးချယ်ရမှာဖြစ်ပြီးတော့ဒါဟုတော့ဒီလာမဲ့ဒီစော့ပြန်မေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပြီးမှဖြစ်ပါရဲ့ရှင်